မွန်ဒီနဲ့နေရာအများအပြားမှာမိုးသီးထန်ရေကြီးနေတာကြောင့်အင်ဂျင်အတော်များများပျက်စီးပြီးတချို့ဒေသမှာစကားဆိုင်ခင်းတွေပျက်စီးမှာကိုစိုးရိမ်နေကြပါတယ်။မွန်ဒီနဲ့အစိုးရကကူညီကယ်ဆယ်ရေးတွေလုပ်ပေးနေပေမဲ့အရေးပေါ်အကူအညီကတော့လိုအပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်နေမြန်ထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဇန်နဝါရီလညကစလို့မွန်ဒီနဲ့မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလို့ရတင်းဆောင်ကြရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါ။ဘီလင်းမြို့မှာတော့ပြီးခဲ့တဲ့နှစ်ရဲ့အတွင်းစူးရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခိုလွန်ခဲ့ရပြီးမွန်ပြည်နယ်အစိုးရနဲ့ဘူအစိုးရကစားသောက်ရေးခါနဲ့တောက်ရည်တန်းတွေဝေငှပေးခဲ့ကြောင်း NLD ပါတီဘီလင်းမြို့နယ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ဘီလင်းမှာကလက်ရှိရှင်နေစူးရင်မှတ်အောက်ကိုကျသွားပြီဆိုတော့ဒီစည်းစမ်းမှာလေ၄ဘုံ၃ဘုံလောက်ရောက်သွားပြီပါဒီတစ်ဆောင်ကြေကြောပဲကျန်တော့ခုနှစ်ရက်လောက်တော့ဒီစည်းစမ်း50မှာဘုံလုံးက1800ဆိုရှိရယ်ကျွန်တော်ဒီကင်းပတ်မှာတော့ဒီကင်းနေတဲ့ဘုရားတော့အကောင်းတယ်ဒီနေ့ကဒီချော်ကြည့်တာဆိုတော့ဒီနေ့ကအာနေကြတွေကိုယူပြီးတော့အဖြစ်ကျင်းဆင်းထားရရှိတယ်ဒီနေ့မှာယူပြီးတော့အဲ့ဒီပါလေးစုစုကြီးဆယ်စုကိုရင်းမြစ်ကြီးနေရပို့ထားအရေးခါကြပြီခံပြီးစားဒီတန်းအဘိဓမ္မာလို့ဒီပုံဟာမဟုတ်ကသိမ်းမောင်းအခြေခံပြီးတော့နောက်မိကြီးကတော့တော့အချင်းနဲ့ကြီးအပညာပေးနေတယ်။သူကအခုတွေ့မှတ်စစ်တုံညာနှစ်နှစ်ပြနေကြ။ဒီကက်သွားတာအနည်းဆုံးစစ်တုံညာ3-5လောက်ပဲတယ်။သူကမလေးသူချင်းစိုက်ကြတော့အများကြီးရေလွန်သွားတယ်။အခုကမပြန်ကြဘူး။ဆယ်လောက်ကျွမ်းပါပဲ။ကြက်တာအခုကတော့3ရက်လောက်ပဲလွန်နေသော့မပြတ်ဖို့များပါပဲ။ဒီလင်းကားရဲ့ကိုဆက်ဆောက်ကြည့်ရမယ်။အဲ့ဒီဆောင်တော့ကြည့်
။ဒီလာရသည်ဟာမြည်ရည်တက်လိရှိပြီးရုတ်တရက်မိုးတဲထန်တာကြောင့်မော်လမြိုင်မြို့မှာထင်သာတာတဲ့ရေပိုကြီးသွားလို့တချို့ရက်ကွက်ကအိမ်ကြီးရေမြို့ကုန်တယ်လို့ဒေသခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းတွေကြောင့်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးခဲ့ပေမဲ့မော်လမြိုင်မြို့မှာတော့အရေးပေါ်သတိပေးတာမျိုးမရှိခဲ့ဘူးလို့မော်လမြိုင်တိုင်းဝန်ကွင်းအရမှနေတဲ့အငင်းစားဆရာမတူကပြောပါတယ်
။တောက်တာလေးအကူပေါ့။ညနှစ်နာရီကျတော့လေရောမူရောမိုးချိုးပြက်တစ်ခါမှမကျုပ်ဘူးတဲ့ဒီစမ်းတော့။အဲ့ဒီကစပြီးမိုးရွာလိုက်တာ။တောက်တာလေးမနဲ့ဆက်တနာရီတော့ရှိတော့လေမိုးတန်းတယ်။တန်းတော့မြည်ရတယ်ပြက်သွားတယ်နော်။ဒါမိုးလင်းရှည်တဲ့ခါကျတော့ခါတယ်ပင်တယ်ပြင်းကြီးလို့ရေတရားပြည့်ပြီးအိမ်နေရနေတဲ့အိမ်လို့ဆိုရင်ဟိုအိမ်လေးကြီးကြီးရနှစ်ပေလောက်ရှိတယ်။တချို့နေတဲ့ရမှာဆိုလို့ရှိရင်ဆိုအမှန်ကအာသာသာဆိုအုတ်တိုင်းလေးပြူတယ်၊ဓာတ်တိုင်းလေးလဲတယ်။နော်ဟိုဘက်စီတီနဲ့ရက်ွက်ဆိုလို့ရှိရင်ကြီးရ6ပေ9ပေလောက်ရှိနည်းမြောက်သွားတချို့ဆိုအိမ်လေးတစ်အိမ်လုံးကြီးသားမြောက်သွားတယ်။ဒီတိုင်းတွင်တိုင်းပါဆိုလို့ရှိရင်အလုံးကြီးသားတော်တော်များများအိမ်ကြီးအမြုပ်ကုန်ကြတယ်။တချို့နေရာမှာကြားတော့လေလူမဖလိုများတော့ရေပြီးကဲဆယ်ရေးဖွဲ့ကြလာပြီးတော့လူတွေခေါ်ပြီးမီးစက်ရစာတင်ကြောင်းကြီးပုံကြီးကြောင်းတွေကိုပို့ပြီးလိုက်တော့သမင်းတော့တို့ပါတို့ပြီးကြတယ်ပေါ့ဒီဘက်ပိုင်းမှာကြတော့အစိုးရပိုင်းလာတယ်လူတော့လည်းမကြသေးဘူးဒီဘက်မှာကြတော့လည်းစေတနာဖွန်တန်းတည်တယ်ကိုရကွက်နဲ့ကိုဟိုစုပေါင်းပြီးတော့ပေါ့သွားရောက်ပြီးတော့အဲစားစားလေးတွေကြီးတန်ဘူးတွေပါတွေတဝေ့ကြတော့ပေါ့
မော်လမြိုင်မုဒ္ဒမပြက်ကူးတဲ့တန်လွင်တံသားကိုတောက်ကြနေအစောပိုင်းမှာယာယီပိတ်ခဲ့ရပေမဲ့နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။မိုးတဲထန်ရေလွှမ်းတာကြောင့်မော်လမြိုင်ရန်ကိုအဝေးပြေးကားလမ်းကိုပိတ်ခဲ့ရပြီးတောက်ကြနေညနေပိုင်းမှာတော့လမ်းတစ်ချမ်းပြန်ဖွင့်ပေးထားတယ်လို့သိရပါတယ်။မွန်ပြည်နယ်အတွင်းနှင်းရက်ဆက်တိုက်မိုးတဲထန်ရွာသွန်းပြီးမြေပြိုမှုတွေရှိတာကြောင့်ဩဂုတ်လ9ရက်တောက်ကြနေကပေါင်မြို့နယ်မှာအနည်းဆုံးလူ16ဦးတေဆုံးခဲ့ရကြောင်း VOA ကအတည်ပြုနိုင်ခဲ့ပါလေ။အလားတူပဲရေးမြို့နယ်မကြီးကျွော်မှာလည်းရေးကြီးမီပြူရာကြောင်းကိုးညံမှာလုတ်ကင်နေထိုင်သူတဦးတေဆုံးခဲ့ရကြောင်းဒေသခံသတင်းတွေကဖော်ပြပါလေ။ရေးမြို့ရန်ကြီးအောင်ရန်မြို့အောင်ပြည်သူ့အန္တရာယ်ကွက်တွေနဲ့ကျောင်းရွာချောင်းတောင်ကျေးရွာတွေရေးနှိမ့်မြုပ်ခဲ့ရပြီးရေးပြီးတော့ကတည်း1400လောက်ရှိလာတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရတယ်လို့ဆိုပါတယ်ခင်ဗျာ။